ကျမယုံကြည်တယ်ကျမတို့ဒီတိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကိုတကယ်ကူတကယ်သွားချင်တယ်ကျွန်တော်တိုင်းပြည်ဒီမိုကရေစီစနစ်ကိုတကယ်ရောက်ချင်တယ်ဆိုလို့ရှိရင်ကျောင်းရင်းဒီမိုကရေစီကအရေးကြီးဆုံးလို့ကျမတို့ယုံကြည်တယ်ဟိုကျောင်းကျမတို့ပြောနေတဲ့ကျောင်းရင်းဒီမိုကရေစီဒီမိုကရေစီပညာရေးဆိုတာကျမအတွက်ကတော့အချက်နှစ်ချက်ပါပဲပထမအချက်ကဒီဟိုအင်္ဂလိပ်လိုဆို Academic Freedom လို့ခေါ်ရဲကျွန်တော်တို့ဒီတက္ကသိုလ်ကြီး College ကြီးဒီ Autonomy University ပေါ့နော်တက္ကသိုလ်ကြီး College ကြီးလိုလက်စွာစီမံအုပ်ချုပ်ပိုင်ခွင့်ရှိတယ်တက္ကသိုလ်အုပ်ချုပ်ရေးအဖွဲ့တွေနဲ့စီမံအုပ်ချုပ်ခွင့်ရမယ်ဒုတိယတစ်ချက်ကကျောင်းသားသမဂ္ဂအဲ့ဒီနှစ်ချက်ပြည့်စုံလို့ရှိရင်ကျွန်တော်တို့ကျောင်းရင်းဒီမိုကရေစီကိုကျောင်းသားသမဂ္ဂကြီးလိုလက်စွာဖွဲ့စည်းလှုပ်ရှားခွင့်ရပြီဆိုရင်ကျွန်တော်တို့ကျောင်းရင်းဒီမိုကရေစီကိုတကယ်ရနိုင်တယ်လို့ကျွန်တော်တို့ယုံကြည်တယ်အဲ့ကျောင်းရင်းဒီမိုကရေစီရတာနဲ့ကျွန်တော်တိုင်းပြည်ဒီမိုကရေစီစနစ်ကိုအခြေတည်ဖို့အတွက်အုံမြင့်ချလိုက်နိုင်တာလို့ကျွန်တော်ယုံကြည်တယ်။အော်ဒီကျောင်းရင်းဒီမိုကရေစီအခြေတည်ပြီးကျွန်တော်တိုင်းပြည်ဒီမိုကရေစီအုံမြင့်ကိုချနိုင်ပြီဆိုရင်ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးလူမှုရေးစီးပွားရေးတွေဆက်ပြီးတိုးတက်ဖြစ်ထွန်းလာဖို့အတွက်ဒါခိုင်မာတဲ့အထောက်ပံ့ကောင်းမယ်လို့ကျွန်မယုံကြည်တယ်။အဲ့တော့ကျွန်မအဓိကပြောချင်တာကတော့ကျွန်တော်တိုင်းပြည်ရဲ့ပညာရေးစနစ်ကသာနဲ့ခုလက်ရှိနိုင်ငံမှာဖြစ်ပေါ်နေတဲ့လူမှုရေးစီးပွားရေးအကျက်အတဲပြဿနာတွေဒီဘာသာရေးနဲ့ပတ်သက်တဲ့အဲကိစ္စတွေအစပေါ့နော်လူတဦးချင်းစီရဲ့ယုံကြည်ချက်တွေအယူအဆတွေအတွေးအခေါ်တွေအပေါ်မှာလွတ်လွတ်လပ်ကျွန်တော်စဉ်းစားဆင်ခြင်နိုင်တဲ့အတွေးအခေါ်လွတ်လွတ်လပ်စဉ်းစားဆင်ခြင်နိုင်တဲ့လွတ်လွတ်လပ်တွေးခေါ်နိုင်တဲ့လွတ်လွတ်လပ်ဖန်တီးနိုင်တဲ့အတွေးအခေါ်မျိုးတွေကျွန်တော်တို့ပညာရေးစနစ်ကပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီခိုင်မာနိုင်မယ်လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေအားလုံးလည်းဖြေရှင်းပြီးသားဖြစ်နိုင်တယ်လို့ကျွန်မယုံကြည်တယ်ကျွန်တော်တို့တိုင်းပြည်ရဲ့ပညာရေးစနစ်ကနိုင်ငံမှာရှိတဲ့ပြဿနာတွေအားလုံးနဲ့ဆက်နွယ်နေရလို့ယူဆတယ်။ကျွန်တော်တို့တိုင်းပြည်လက်ရှိပညာရေးစနစ်ကိုတကယ်တမ်းသာဒီမိုကရေစီပညာရေးဖြစ်အောင်ပြုပြင်ပြောင်းလဲနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးလူမှုရေးစီးပွားရေးငြိမ်းချမ်းရေးအစကျွန်တော်တို့ဖြည့်ရှင်းပြီးသားဖြစ်နိုင်မယ်။အခုကျွန်တော်တို့တောင်းဆိုနေတဲ့ဒီ Academic Freedom ဆိုတာကဒီပညာရေးလွတ်လပ်ခွင့်ဆိုတာက Federal ပြည်ထောင်စုအထိပါကျွန်တော်တို့စဉ်းစားထားပြီးတော့ကျွန်တော်နိုင်ငံအနာဂတ်အတွက်စဉ်းစားထားခဲ့တဲ့ဒီမိုကရေစီပညာရေးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့တကယ်ဒီမိုကရေစီပညာရေးဖြစ်လာပြီဆိုရင်အခုဖြစ်နေတဲ့ပြဿနာတွေလည်းဖြေရှင်းနိုင်မယ်။ကျွန်တော်တို့တိုင်းပြည်အခုဟိုတကယ်ကိုအောက်ကျနောက်ကျရှိနေတဲ့အနေအထားအနေကယ်တင်နိုင်ဖို့အတွက်ဒီမိုကရေစီအခြေတည်ဖို့အတွက်ကတော့တခြားအဖြေထက်ကျွန်တော်ကဒီမိုကရေစီပညာရေးကသာလည်းပိုပြီးခိုင်မာတဲ့တည်ကြတဲ့အခြေတစ်ခုဖြစ်နိုင်မယ်လို့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။Thank you.